မေဂန်ဆိုယာကမြန်မာလူထုအတွက်လူသားစာနာမှုအကူအညီဒေါ်လာတန်း90ကျော်ပေးမယ်လို့ကြေညာထားပြီးအဲ့ဒီအကူအညီပေးရေးကိစ္စကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ဟာထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းကဒေါက်တာစင်ဒီယာမောင်နဲ့လည်းမနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။သံအမတ်ကြီးဂရင်းဖီးလ်ဟာထိုင်းနိုင်ငံခီးစဉ်အတွင်းဒီအကူအညီပေးရေးကိစ္စကြေညာခဲ့တာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာပဲဒေါက်တာစင်ဒီယာမောင်နဲ့အွန်လိုင်းကနေတဆင့်ဆက်သွယ်ဆွေးနွေးခဲ့တာပါ။ဒီအကြောင်းကိုတော့ VOA သတင်းတောက်မယေးမောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။အမေရိကန်ကပေးမဲ့လူသားချင်းစာနာမှုအကူအညီဒေါ်လာတန်90ကျော်ကိုဘလို့ကိစ္စရက်တွေအတွက်အသုံးပြုမယ်ဆိုတာဆက်သွယ်ဆွေးနွေးချိန်အတွင်းတက်မတ်ကြီး Greenfield ကပြောခဲ့တယ်ဆိုပြီးဒေါက်တာစင်ဒီယာမောင်က VOA ကိုပြောပါတယ်
။သူတို့ပေးမဲ့အကူအညီကတော့အမှယူရလဲပါတယ်စာနာရေးခြားပိုင်းနေပါတယ်။နောက်တော့ဒီအစားအသောက်ပေးပြီးပေါ့နော်ဟိုအထူးသဖြင့်တော့ဒီကလေးမျိုးမျိုးပေါ်ဆက်ပြီးအစားကိုတီးတော့ဒီလိုမျိုးဒီနိုင်ငံရေးကြောင့်ဒီနိုင်ငံနဲ့မှာခုလုံးနေဆိုင်ရတဲ့ဒီဒါတိုင်းလာပြီးတိုင်းမှာဖြစ်စီတို့အတွက်ဒီလည်းအကုန်လုံးပေါ့နော်ရွှေကြောင်းလူစုဆိုတော့အကုန်လုံးပါတာဖြစ်တဲ့အတွက်ကြောင့်ဒီခေါင်းခန္ဓာပေါင်းစုံတို့ဒီနိုင်ငံရေးစမှတ်ရေးတို့ USA တို့ပေးတဲ့အတိုင်းပါပဲ။ဒါတော့သူတို့ရဲ့ဒီ NGO တွေနဲ့ဒီခြေသက်ခံရကျွန်မရေးခွဲပြီးရှိရှိချီချီဒီနေ့နိုင်ပြီးတော့နော်ဒီဖြစ်အဖြစ်ရောက်ပြရမော်နော်ရရှိတဲ့ရမုံလေးကိုပါရခဲ့ပဲဖြစ်ဖြစ်ချီဝါပဲဖြစ်ဖြစ်နော်ဒီနေ့ကကြောင်းနဲ့ကိစ္စဖြစ်ပေါ်တော့
တတ်မှတ်ကြီး Greenfield ဟာဒီကနေ့မှလည်းထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတွဲမှာလှုပ်လှုပ်ကြိုင်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာလူမှုရင်ဆိုင်ကြုံတွေ့နေရတဲ့လူသားချင်းဆိုင်ရာလိုအပ်ချက်တွေစိန်ခေါ်မှုအခက်အခဲတွေအခွင့်အမ်းတွေအကြောင်းနဲ့ဒေသရင်းပုံမလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်ဆိုပြီးရန်ကုန်မြို့အမေရိကန်တန်ယုံကသူတို့ရဲ့ Facebook မှာရေးသားထားပါတယ်။ဒေါ်လာ90ကျော်ရန်ပုံငွေအကူအညီကိုနိုင်ငံတကာတရားဝင်အဖွဲ့အစည်းတွေကနေတဆင့်ပေးရသွားမှာဖြစ်ပြီးဒေါက်တာစင်တီယာမောင်အကြံပေးအဖွဲ့ဝင်ဖြစ်ပါဝင်တဲ့အမျိုးသားကျန်းမာရေးကော်မတီကနေတဆင့်ပေးတာမျိုးမဟုတ်ဘူးလို့လည်းဒေါက်တာစင်တီယာမောင်ကပြောပါတယ်
။ဒီဝင်အပေါင်းတင်ထားတဲ့အခွင့်အရေးမောင်နိုင်ငံကအခွင့်အရေးကိုစစ်ချက်ဆောင်ကြမှာပေါ့။ဥပမာ USA ဆိုရင် IFC လို့လား။ထိုင်းနိုင်ငံမှာအခြေပြုတော့ဒီထိုင်းနိုင်ငံမှာအပေါင်းတင်တဲ့အခွင့်အရေးကိုချေခံပြီးတော့အခုကတိုင်းပြည်နဲ့ပူးပေါင်းပြီးတော့လုံလုံသွားနိုင်လို့အခွဲရတော့ဒီ National Health Committee ဒီ Research and Medical Committee နဲ့လည်းကြာတော့တာဟိုဒီတိုင်းလာကြီးနိုင်ငံနိုင်ငံတကြီးပေါ်အကြီးဆုပ်ပေးပြီးတော့ဒီရမုံကြီးရရှိဖို့လို့ဆက်ဆက်ကြတဲ့ကုညီရဖို့လို့ဒါတော့အကြီးဆုပ်ပြီးထားရတော့မှာပေါ့နော်ဒီမြန်တိုင်းနာတစ်ဖွဲ့ချင်းကြီးလည်းသူတို့သူကအလိုက်လိုအပ်တဲ့မြို့ပြညာရေးဆိုရင်ဟိုဒီလက်ဆောင်လုပ်မျိုးပေါ့နော်ဒီကျန်းမာရေးဆိုင်ရာရဆူဆူဒီဒီကျန်းမာရေးရဆူဆူကိုယ်ပိုင်ရန်ဆိုင်ရှိစကကိုရန်ဆိုင်ရှိစီပေါ့နော်ဒီတာလိုက်သူအပ်တဲ့အစီအစဉ်တွေတော့ဒီလိုပံ့ပိုးတော့မှာပေါ့
အမျိုးသားကျန်းမာရေးကော်မတီဆိုတာကတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာပညာရှင်တွေပူးပေါင်းပြီးမကြသေးခင်ကမှဖွဲ့စည်းထားတာပါတက်မတ်ကြီး Greenfield ဟာအောက်ကုလ10ရက်နေ့ကတော့ထိုင်းနိုင်ငံမှာရောက်နေခြင်းအတွင်းကြေညာခဲ့တဲ့လူသားချင်းစာနာမှုအကူအညီကိုမြန်မာနိုင်ငံကနေထွက်ပြေးသွားရသူတွေနိုင်ငံတွင်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေအတွက်အရေးပေါ်စားနပ်ရိက္ခာအကူအညီအသက်ကယ်အကာအကွယ်အမိုးအကာအခြေခံကျန်းမာရေးဆောက်ရှောက်မှုရေနဲ့တန့်ရှင်းရေးတို့အတွက်အသုံးပြုသွားမှာဖြစ်ကြောင်းကိုလည်းကြေညာထားပါတယ်ရှင်